စစ်လက်နက်တွေမြန်မာနိုင်ငံထဲမရောက်စေဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့ဆီယနာသိမ်းမှုဆန့်ကျင်သူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်ဖို့တွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံမှာဇွန်လ18ရက်တောက်ကြနေ့ကမဲခွဲအတည်ပြုလိုက်ပါပြီ
The result of the vote is as follows in favor 119 against 1 abstentions 36
ထောက်ခံမဲ116မဲကန့်ကွက်မဲ3မဲကြားနိုင်မဲ36မဲနဲ့အတည်ပြုလိုက်ကြောင်းကုလသမဂ္ဂအထွေထွေညီလာခံမှာကြေညာလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဗရီတရက်နေ့မှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူခဲ့တဲ့စစ်တပ်အနေနဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့နဲ့ဒေါန်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့နိုင်ငံအကျဉ်းသားတွေကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂဆုံးဖြတ်ချက်မှာတောင်းဆိုထားတာပါဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံမှာ119နိုင်ငံကထောက်ခံခဲ့တာဖြစ်ပြီးဘယ်လာရုစ်တနိုင်ငံတွေကကန့်ကွက်မဲ့ထည့်ခဲ့ပါတယ်တရုတ်နဲ့ရုရှားအပါအဝင်နိုင်ငံပေါင်း36နိုင်ငံကတော့ကြားနိုင်မဲထည့်ခဲ့တာဖြစ်ပြီးကျန်38နိုင်ငံကတော့မဲမပေးခဲ့ပါဘူးမဖြစ်မနေလိုက်နာစရာမလိုတဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ကိုတခဲနဲ့အတူပြုလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဦးကျော်မိုးထွန်းကကြိုဆိုလိုက်ပါတယ်ဒါပေမဲ့ထိရောက်မှုအားနည်းတဲ့ဆုံးဖြတ်ချက်အဖြစ်နဲ့လည်းအထွေထွေညီလာခံမှာဝေဖန်ခဲ့ပါတယ
် However,The resolution is far short of our expectation. The people of Myanmar always wish that the international community
ဆုံးဖြတ်ချက်ဟာကျွန်တော်တို့မျှော်မှန်းထားတာလေအများကြီးကိုနည်းနေပါသေးတယ်လို့တမ္မကြီးဦးကျော်မိုးထွန်းကပြောသွားတာပါရွေးကောက်ပွဲအနိုင်ရအလွတ်တော်ကိုယ်စားလှယ်တချို့ပါဝင်ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားအင်အားစုတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့သဘောထားတွေကိုထင်ရှားမှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်အထွေထွေညီလာခံမှာဆုံးဖြတ်ချက်အတည်ပြုပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ခရစ်စတင်းရှရိုက်နာဘဂနာကမှတ်ချက်ပေးပြောကြားရမှာတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်နိုင်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ဖို့နိုင်ငံတကာအတိုင်းအဝန်းကနေဝိုင်းဝန်းကြိုးပမ်းကြဖို့လဲထပ်မံတိုက်တွန်းသွားပါတယ်